ဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကအင်တာနက်ကနေအချက်လက်တွေကိုယူလာဝင်နှောက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားဘော်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့သမ္မတဥဘာမအစိုးရကပြင်နေပါတယ်။ဒီကနေ့နေ့တည်းသမ္မတဥဘာမလက်မှတ်ရေးထိုးအတည်ပြုထားတဲ့သမ္မတလုတ်ပိုင်ကွယ်အမိန့်ကိုသုံးပြီးရုရှားကိုအမြန်ဆုံးဘယ်လိုအရေးယူမလဲဆိုတာနဲ့ပတ်သက်လို့အင်ဂျူရောမှာအခြေတင်ဆွေးနွေးနေတဲ့အကြောင်းဝါရှင်တန်ပို့သတင်းစာမှာဖော်ပြထားတာပါ။အဲ့ဒီသမ္မတအမိန့်ကြီးကဒီဘက်မှာအခြေစိုက်ပြီးအမေရိကန်ကိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်သူတွေပေါ်စီဝါရေးအကြတန်ခတ်ပိတ်ဆို့မှုတွေကိုသမရတူဦးလေးရဲ့ဆုံးဖြတ်ချက်နဲ့ချမှတ်နိုင်ပါတယ်။အထူးသဖြင့်တိုင်းပြည်ရဲ့အမျိုးသားလုံခြုံရေးအခြေခံအဆောက်အအုံနဲ့စီဝါရေးကိုချိန်ချောက်သူတွေပေါ်သမရကတန်ခတ်အရေးယူခွင့်ရှိပါတယ်။ဒီဥပဒေအရအမေရိကန်ဘဏ်တွေဒါမှမဟုတ်တခြားဘဏ်တွေရဲ့အဖွဲ့အစည်းတွေစီမှာရှိနေတဲ့အင်တာနက်တိုက်ခိုက်သူတွေရဲ့ငွေကြေးတွေကိုအစိုးရကထိန်းချုပ်ခွင့်ရှိတယ်လို့အမေရိကန်နိုင်ငံသားတွေကလည်းအဲ့ဒီလိုလူတွေနဲ့စီဝါလုတ်ကင်ခွင့်တားမြစ်နိုင်ပါတယ်။ဒါ့အပြင်ဒီလူတွေရဲ့ခီးတွားလာခွင့်တွေကိုလည်းပိတ်ပင်နိုင်ပါတယ်။အခုလိုရုရှားဘော်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်လာနိုင်ခြင်းရှိနေတဲ့ပေါ်ရုရှားနိုင်ငံသားရဲ့ဌာနကတော့ပြစ်တင်ရှုတ်ချထားပါတယ်။